ဒီကနေ့ကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်မှာအမျိုးသမီးတွေကိုအထူးအခွင့်အရေးပေးတဲ့အနေနဲ့အမျိုးသမီးကြီးရဝန်ကြီးဌာနတခုတိုးချဲ့ဖွဲ့စည်းဖို့ပြည်ထောင်စုအစိုးရအနေနဲ့အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းကိုချင်းပြည်နယ်ထန်တလန်လွှတ်တော်ကိုယ်စားလှယ်ဒေါ်စာတလန်းကမေးမြန်းခဲ့တာဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်ဒေါ်စာတလန်းရဲ့မေးမြန်းခဲ့တာနဲ့ပတ်သက်ပြီးသမ္မတရုံးပြည်ထောင်စုဝန်ကြီးဦးဆိုးမောင်ကမြန်မာနိုင်ငံမှာမိသားစုအတွင်းနဲ့အလုပ်ခွင်တွေမှာအမျိုးသားအမျိုးသမီးခွဲခြားဆက်ဆံမှုမရှိတဲ့အပြင်ပညာသင်ကြားခွင့်မှာလည်းဒန်းတူအခွင့်အရေးပေးထားတဲ့အတွက်အမျိုးသမီးအသီးသန့်ခံထားရတဲ့အမျိုးသမီးကြီးရဝန်ကြီးဌာနတခုအသစ်ထားရှိဖို့မလိုအပ်ဘူးလို့ဖြေကြားခဲ့ပါတယ်
။မိမိတို့နိုင်ငံမှာမိသားစုအတွင်းတော်၎င်းလုပ်ငန်းခွင်အတွင်းတော်၎င်းအမျိုးသားအမျိုးသမီးခွဲခြားဆက်ဆံမှုမရှိခြင်းပညာရေးကဏ္ဍမှာလည်းအမျိုးသမီးများအနေနဲ့ပညာသင်ကြားမှုအခွင့်အရေးပြည့်ဝရရှိခြင်းစသည့်လူမှုဘဝဒုံကျုံပြည့်ဝစွာရရှိခြင်းတို့ကြောင့်အရေးချင်းသာရှိပါကဝန်ကြီးဌာနတခုထက်သာမကအမျိုးသမီးဝင်ကြီးများများစွာပေါ်ပေါက်လာမည်ဖြစ်တဲ့အပြင်တိကျအနေဖြင့်တော့ကျွန်တော်တို့အမျိုးသမီးကိုယ်တိုင်ခန့်အပ်ရမည်ဟုဥပဒေမှာပြဋ္ဌာန်းချက်မရှိတဲ့အတွက်အမျိုးသမီးကြီးရဝန်ဌာနတစ်ခုသတ်မှတ်ထားရှိပေးရန်မဖြစ်နိုင်သေးပါကြောင်းရှင်းလင်းတင်ပြဖြစ်ကြအပ်ပါ
မြန်မာနိုင်ငံမှာအမျိုးသမီးတွေကိုတန်းတူအခွင့်အရေးပေးနေတယ်ဆိုပေမဲ့အမျိုးသမီးတွေအတွက်အသီးသန့်အသုံးစရိတ်နဲ့ဘတ်ဂျက်ခွဲဝေပေးဖို့လိုတယ်လို့ဒီကနေ့လွှတ်တော်မှာအမျိုးသမီးကြီးရဝန်ကြီးဌာနအသစ်ထားရှိဖို့နဲ့ပတ်သက်ပြီးမေးခွန်းမေးမြန်းခဲ့တဲ့လွှတ်တော်ကိုယ်စားဒေါ်စာတလန်းက RFA ကိုပြောပါတယ်
နိုင်ငံတော်ဘတ်ဂျက်ခွဲဝေတဲ့အခါမှာလေအမျိုးသမီးကိုလေဘတ်ဂျက်ဝင်ဝင်ပေါ့နော်အဲ့ဒါခွဲဝေပေးဖို့လေလိုပါတယ်အဲ့ဒီလောက်ပေးမှပဲကျမတို့လောက်ပိုင်ခွင့်အာဏာပေါ့နော်လောက်ပိုင်ခွင့်ရှိမယ်အခုတော့ဥစားပေးတယ်ဆိုပေမဲ့အမျိုးသမီးတက်တက်ကိုဟိုလောက်ပိုင်ခွင့်ဘာမှမရှိဘူး
မြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးဒန်းတူအခွင့်အရေးရထားတာမှန်ပေမဲ့အခွင့်အလမ်းနဲ့ပတ်သက်ပြီးဒန်းတူညီမျှမှုမရှိတဲ့အတွက်အမျိုးသမီးရဲ့ဝန်ကြီးဌာနတစ်ခုရှိတဲ့လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စန္နာမင်းကပြောပါတယ်
မြန်မာနိုင်ငံမှာဆိုရင်ဒီအမျိုးသမီးအမျိုးသားကတွေ့မှာလဲကြည့်ရင်လည်းဟိုကျမတို့ကဒန်းတူအခွင့်အရေးရထားတယ်ဆိုတာမငင်းပါဘူးမှန်ပါတယ်အခွင့်အရေးတွေတူနေတဲ့အခွင့်အလမ်းတွေမတူဘူးဆိုတာမျိုးကျမပြောချင်ပါတယ်အစားတုန်းကဆိုရင်ကျမတို့အမျိုးသမီးတွေကနောက်ဆုံးဝန်ကြီးအဆင့်เนาะနောက်ပြီးတော့တန်တမာရေးရတယ်မှာဆိုလို့ရှိရင်တန်မတ်ဆစ်ဆိုတာမရှိခဲ့ပါဘူးဒါပေမဲ့အခုလွှတ်တော်ပေါ်လာပြီးရဲ့အချိန်မှာဆက်ပြီးတော့ဒီအမျိုးသမီးဒုဝန်ကြီးတွေဝန်ကြီးတွေဖြစ်လာတာမျိုးတော့တွေ့ရပါတယ်ဒါပေမဲ့အမျိုးသားတွေနဲ့နှိုင်းရှင်လို့ရှိရင်တော့အခွင့်အလမ်းအလွန်တရာမှလဲပါနေပါသေးတယ်လို့ထင်ပါတယ်ဒါဟာလေအမျိုးသမီးတွေမတော်လို့လားအမျိုးသားတွေလောက်မတော်လို့ဆိုတာမျိုးကိုကျွန်မလက်မခံနိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့အခွင့်အရေးကိုတော့ဓာတ်မှုပြထားပြီမြဲအခွင့်အလမ်းမတူဘူးလို့ပါဒီကိစ္စ
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးရဲထွန်းကတော့မြန်မာနိုင်ငံမှာအမျိုးသမီးကြီးရဝန်ကြီးဌာနတစ်ခုအထိတည်တံ့ဖွဲ့စည်းဖို့မလိုအပ်သေးဘူးလို့ RFA ကိုပြောပါတယ်
။ဝန်ကြီးဌာနတစ်ခုဖွင့်တယ်ဆိုတာကသူကလှုပ်ဆရာအလုပ်တွေရှိမှဖွင့်ရမှာလေ။လှုပ်ဆရာအလုပ်ကဘာတွေဆိုတာကအဲ့ဒီမျိုးကမေးတဲ့ပုဂ္ဂိုလ်ကလည်းရေးလဲထောက်ပြပြောဆိုနိုင်တာမရှိဘူး။နောက်ဒုဝန်ကြီးကဖြေသွားတဲ့အထက်မှာလဲကျွန်တော်တို့နိုင်ငံကအမျိုးသမီးဟိုလွတ်လပ်အခွင့်မှာတချို့နိုင်ငံနေတဲ့တောင်မှပို့သေးတယ်။ဥပမာကျွန်တော်တို့နာမည်ဆက်ခံတဲ့ကိစ္စတွေအမွေဆက်ခံတဲ့ကိစ္စတွေလူတွေမှာကျွန်တော်တို့အမျိုးသမီးတွေကခရစ်ယာန်နိုင်ငံနေတရုတ်နိုင်ငံနေတဲ့တောင်ပို့သေးတယ်။ဘုရားဘာသာထုံနှန်းစင်လာအရာသတိမိတဲ့အမွေခွဲတဲ့အခါမှာလည်းဒန်းတူခွင့်ရရတယ်။နောက်မဲပေးတဲ့အခါမှာလည်းဒန်းတူခွင့်ရရတယ်။ပြဿနာကကျွန်တော်တို့အမျိုးသမီးတွေကဥပဒေအရအနှိမ်ခံထားရတာမဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုကြောင့်အမျိုးသမီးတွေကတချို့နေရာတွေမှာရဲတင်းတင်းမပါတာပေါ့။အခု2015ရွေးကောက်ပွဲကြလို့ရှိရင်လည်း NLD ဘက်ကအမျိုးသမီးလွှတ်တော်ကိုယ်စားတော်များများတက်လာနိုင်မယ်လို့ကျွန်တော်ကယုံကြည်ပါတယ်။အဲဒီဥစ္စာကကျွန်တော်တို့နိုင်ငံရဲ့ဥပဒေချိုးရင်းချက်မဟုတ်ဘူး။ကျွန်တော်တို့ရဲ့ရိုးရာယဉ်ကျေးမှုဓလေ့ထုံးစံတွေအရသာဖြစ်တဲ့အတွက်ကြောင့်မလို့ဖြည်းဖြည်းချင်းလူဖွဲ့စည်းရအကျဉ်းသားရသွားလို့ရှိရင်ဒါပုံမှန်ဖြစ်လာမှာပါ။ဒီမျိုးသမီးဝင်ကြီးဌာနဖွဲ့ပေးဖို့ဆိုတာမလိုပါဘူး။
မြန်မာနိုင်ငံမှာအမျိုးသမီးတွေနဲ့ကလေးသူငယ်တွေအနိုင်ကျင့်ခံရတာတွေကိုဖြေရှင်းပေးဖို့အတွက်အမျိုးသမီးရေးရဝန်ကြီးဌာနတစ်ခုအနေနဲ့မှုံ့ရင်တော့အမျိုးသမီးနဲ့ကလေးသူငယ်ဆိုင်ရာဝန်ကြီးဌာနတစ်ခုရှိတဲ့နယ်လို့88မျိုးဆက်ငိမ့်ငိမ့်ရင်းနဲ့ပွင့်လင်းလူဖွဲ့စည်းအမျိုးသမီးဌာနဒုတိယတာဝန်ခံမမီမီကပြောပါတယ
်နိုင်ငံတကာတွေမှာတော့ပေါ့နော်မျိုးသမီးဝန်ကြီးဌာနရဲ့လို့တည်တဲ့တော့မရှိဘူးပေါ့ဒါပေမဲ့မြန်မာနိုင်ငံအနေအထားဆိုလို့ရှိရင်တော့အမျိုးသမီးဝန်ကြီးဌာနတွေမကဘဲနဲ့မျိုးသမီးနဲ့ကလေးသူငယ်ဆိုင်ရာပေါ့နော်စောင့်ရှောက်ရေးဝန်ကြီးဌာနဆိုပြီးတော့ဒါလည်းလုပ်ပေးတင်တယ်ခုဆိုလို့ရှိရင်မြို့သမီးနဲ့ကလေးသူငယ်ဆိုင်ရာစောင့်ရှောက်ရေးကော်မတီအနေနဲ့ရှိပေမဲ့ပေါ့နော်ဒါဟာပြည်ထောင်စုလက်အောက်ခံဖြစ်တယ်ပေါ့နော်ဌာနတစ်ခုရဲ့လက်အောက်ခံတဲ့ဆိုလို့ရှိရင်မြို့သမီးနဲ့ဒီကလေးသူငယ်စောင့်ရှောက်ရေးဆိုင်ရာဝန်ကြီးဌာနတစ်ခုအနေနဲ့တော့ရှိတင်တယ်လို့ကျွန်မအမြင်ရကျွန်မပြောတင်တယ်ကျွန်မတို့နိုင်ငံမှာမြို့သမီးတွေဟာပေါ့အတ္တမအစောကခံရတာရှိတယ်နောက်အဓိကကတော့10နှစ်အောက်ကလေးတွေပေါ့နော်ကလေးသူငယ်တွေဟာ အချိန်နဲ့အမျှအလိုမျိုးအတ္တမပြုချင်းခံနေရတယ်အဲ့ဒီအပေါ်မှာထိရောက်တဲ့တရားဥပဒေစိုးမိုးမှုမရှိဘူးအေးအေးယူမှုမရှိဘူးဟိုတာမန်ဟိုနှစ်အနေငယ်လောက်ဟိုချလိုက်ရုံလေးနေမယ်ဒီကိစ္စပြီးဆုံးသွားတယ်ပေါ့အဲ့လိုမျိုးအနေအထားတွေမှာတကယ်တမ်းဝန်ကြီးဌာနတစ်ခုရှိပြီဆိုလို့ရှိရင်တော့ဥပဒေတွေပြဋ္ဌာန်းပြီးတော့ထိတိယောက်ကောက်ွဲနိုင်လိမ့်မယ်လို့ကျွန်မမြင်ပါတယ
်လက်ရှိမြန်မာနိုင်ငံပြည်ထောင်စုအစိုးရအဖွဲ့ရဲ့ဝန်ကြီးဌာနအသီးသီးမှာ2010ကနေ2011ခုနှစ်အတွင်းပြည်ထောင်စုအဆင့်အမျိုးသမီးဝန်ကြီး2ဦးပါဝင်52ရာခိုင်နှုန်းဟာအမျိုးသမီးဝန်ထမ်းတွေဖြစ်ပြီးပြည်ထောင်စုလွှတ်တော်နဲ့အခြားပြည်နယ်နဲ့တိုင်းလွှတ်တော်တွေမှာအမျိုးသမီးကိုယ်စားလှယ်53ယောက်ရှိနေပြီဖြစ်တယ်လို့လည်းသမ္မတရုံးပြည်ထောင်စုဝန်ကြီးဦးဆိုးမောင်ကဒီကနေ့လွှတ်တော်မှာပြောခဲ့ပါတယ်ခင်ဗျာ